မอสโกအနောက်ပိုင်းခရိုကတ်မြို့တော်ခန်းမမှာရှိတဲ့ကာဝဲရုံတဲကလူအုပ်ကိုတောက်ကြနေမှာတနတ်သမားတွေဝင်ရောက်ပစ်ခတ်တာဟာသူတို့လက်ချက်လို့ IS တွေကြအဖွဲ့ကလူမှုကွန်ရက်မှာကြေညာပါတယ်မอสโกမြို့ပြင်ကခရနိုဂေါ့စ်မြို့မှာခရီးရန်အများပြားစုဝေးနေချိန်မှာသူတို့အဖွဲ့ကဝင်းပြီးတိုက်ခိုက်ခဲ့တဲ့အတွက်တင်းဆုံးဒဏ်ရာသူယာနဲ့ချီရှိတယ်လို့ IS အဖွဲ့ကသူတို့ရဲ့အားမဲ့သတင်းမှာဖော်ပြပါတယ်ဒီကြညာချက်ဟာ IS အဖွဲ့ကဟုတ်မဟုတ်အတိမပြုနိုင်သေးပါဘူး။တနသမားအများပြရဲ့တိုက်ခတ်မှုကြောင့်တင်းဆုံးသူကအနည်းဆုံး40ရှိနေပြီးလူပေါင်း100ကျော်ဒဏ်ရာရတယ်လို့အဲ့ဒီနေရာဟာလည်းမိရှုခံထားပါတယ်။တိုက်ခိုက်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးရူရီအသေးချာမသိရသေးပါဘူး။ရုရှားသတင်းဌာနတချို့ကတော့တိုက်ခိုက်သူတွေဟာရီယုံနှိမ့်နေရဲတွေမလာခင်ထွက်ပြေးသွားကြတယ်လို့ပြောပါတယ်။မอสโกမြို့တော်ဝင်ဆာဂေးဆိုဗီယာနမ်ကတော့ဒီတိုက်ခိုက်မှုကအလွန်ကြေကွဲပွဲကောင်းချောင်းနဲ့ဒီအကျန်းဖက်တိုက်ခိုက်မှုကအာနာဘယ်နဲ့ဆုံစမ်းစစ်ဆင်နေတယ်လို့ပြောပါရယ်။ဒါဟာသမ္မတဗလာဒီမီယာပူတင်ရုရှားကိုဆက်လက်အုပ်ချုပ်ဖို့အတွက်ကျင်းပတဲ့သူ့ရဲ့ရွေးကောက်ပွဲမှာအပြတ်အထန်နိုင်ရခဲ့ပြီးရပ်ပိုင်းတွင်ဖြစ်ပွားတာပါ။ရုရှားကလာတဲ့သတင်းတွေမှာတော့မြို့တော်ခမ်းမမိအခြေကျလောင်ကျွမ်းခဲ့ရတယ်လို့ဖော်ပြချပါရယ်။